African American မျိုးသား George Floyd အပါအဝင်တခြား African American တွေရဲဖမ်းဆီးမှုအတွင်းတည်ဆုံးအောင်မှုတွေကိုအကြောင်းပြုပြီးရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးကိုပါတီကြီးနှစ်စလုံးကထောက်ခံထားပေမဲ့ရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးဥပဒေကိုလွှတ်တော်မှအတည်ပြုနိုင်ရေးကြိုးပမ်းချက်ကရှေ့မတိုးနောက်မဆုတ်အခြေအနေနဲ့ရပ်တန့်နေပါတယ်။ Democratic ကြီးစိုးတဲ့အောက်လွှတ်တော်ကကျေးဇူးပြင်းနေမှာ Republican အမတ်3ရဲ့ထောက်ခံမှုနဲ့ဒီမိုကရက်ပါတီကတင်သွင်းတဲ့အငင်းပွားပွဲမူကြမ်းကိုမဲခွဲအတည်ပြုပေးခဲ့တာဖြစ်ပြီးဒါကို Republican တွေကြီးဆိုတဲ့အထက်လွှတ်တော်ကိုဆက်ပြီးတင်သွင်းရမှာတော့မအောင်မြင်ခဲ့ပါဘူး။အထက်လွှတ်တော်အများစုအမတ်များခေါင်းဆောင် Mitch McConnell ကဒီမူကြမ်းအတွက်တရားဝင်အခြေတင်မဆွေးနွေးရခင်မှာဒီမိုကရက်တွေလိုလားတဲ့အတိုင်းအထက်လွှတ်တော်ကလုံမပေးနိုင်ဘူးလို့ညင်းပယ်ခဲ့တာဖြစ်ပါတယ်။အခုလိုကြိုးပမ်းချက်တုံ့ဆိုင်သွားတာဟာပါတီကြီးနှစ်ယောက်ချင်းနဲ့ဆိုင်ဆိုင်ကွဲပြားနေတာကိုပေါ်လွင်စေပြီးအမေရိကန်ပြည်သူတွေလိုလားနေတဲ့ရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးနဲ့လူဝင်မှုကြီးကြပ်ရေးတနက်ကန်ဆောင်ခွင့်ထိန်းချုပ်ရေးတို့လိုတခြားကိစ္စတွေကိုပါလွှတ်တော်အမတ်တွေဘက်ကဆောင်ရွက်လို့မရတဲ့အခြေအနေဖြစ်သွားစေပါတယ်။အမေရိကန်နိုင်ငံသား29ရာခိုင်နှုန်းကနိုင်ငံတွင်းရာဇဝတ်မှုတရားစီရင်စနစ်ကြီးတစ်ခုလုံးကိုပြုပြင်ပြောင်းလဲရမယ်လို့ယုံကြည်ထားကြကြောင်း AP နဲ့ NRC တို့ရဲ့လူမှုသဘောထားစစ်တမ်းကောက်ယူမှုမှာတွေ့ရပါတယ်။ဒီလေ့လာချက်အရရာဂိုင်နှုံ40ကဒီစနစ်အတွက်ကြီးကြီးမားမားအပြောင်းလဲတွေလုပ်ရမယ်လို့ခံယူကြပြီး25ရာဂိုင်နှုံကတော့ပြောင်းလဲမှုအနည်းချင်းပဲလုပ်ဖို့လိုတယ်လို့ယူဆကြောင်းဖော်ပြထားပါတယ်။ပြုပြင်ပြောင်းလဲရေးအတွက်အမေရိကန်နိုင်ငံတလွားဆန္ဒပြတောင်းဆိုမှုတွေစတင်ခဲ့ရာအခင်းဖြစ်ပွားခဲ့တဲ့မင်းနီဆိုတာပြည်နယ်မီနီယာပိုလစ်မြို့မှာတော့ရဲတပ်ဖွဲ့ပြုပြင်ပြောင်းလဲဖို့စူးစမ်းမှုဟာပိုးပြီးအောင်မြင်နေတာတွေ့ရပါတယ်။